ောက်ကြည့်တဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံကတာဝန်ကြီးစိုးရိမ်မှုရဲ့ဖိအားတွေတိုးလာနေကြမှာပဲအမေရိကန်ဆွေးရကမြန်မာနိုင်ငံပေါ်ပိတ်ဆို့တန်ဆာအရေးကြီးပုံနဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့အမေရိကန်လွှတ်တော်အမတ်တွေကမနေ့ကပဲတိုက်တွန်းလိုက်ကြပါတယ်ဒီကပြင်းကပြပတ်တွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူ၅သိန်းလောက်ရှိနေပြီလို့ကုလသမဂ္ဂရဲ့ခန့်မှန်းချက်ထွက်ပေါ်လာပြီးနောက်မှာပဲအမေရိကန်ပြည်သူကနိုင်ငံရေးပါတီရင်းနှစ်ခုဖြစ်တဲ့ Republican နဲ့ Democratic Party လွှတ်တော်အမတ်တွေကအစိုးရကိုတိုက်တွန်းလိုက်ကြပါလူငယ်နှစ်တွေအတွင်းမြန်မာနိုင်ငံရဲ့ Democracy အတွင်းကုပြောင်းရေးလုပ်ငန်းစဉ်မှာအရေးကြီးတဲ့အခက်အခဲကပါဝင်ခဲ့တဲ့အမေရိကန်ပြည်သူအနေနဲ့လက်တလုံးဝင်ကြရင်ရင်ဆိုင်နေရတဲ့ပြဿနာမှာတပတ်တလုံးကမကူညီရရှိထားပြီးတာတိုးတက်မှုကိုထိခိုက်နိုင်ကြောင်းနိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အမေရိကန်နိုင်ငံကအကူအညီပေးရေးအေဂျင်စီ USAID အကြီးအကဲ Mark Green တို့ထံပေးပို့တဲ့စာထဲမှာဖော်ပြထားပါရဲ့ဒီကောင်ကြီးနဲ့မှာလူခွေရေးချုပ်ဖောက်မှုတွေစိုးစိုးဝါးကျူးလွန်ခဲ့ကြောင်းခိုင်လုံတဲ့ဆွဆွဲချက်တွေရှိနေတဲ့ကြောင်းကျူးလွန်သူတွေကိုဖော်ထုတ်ပြီးတန်ဆက်အရေးကြီးကိုလည်းတိုက်တွန်းထားပါရဲ့ဒီမှာဆိုရအနေနဲ့နိုင်ငံကလူသားချင်းစာနာမှုအကူအညီတွေလွတ်လပ်ပေးရန်ခွင့်ပြုဖို့နဲ့အမေရိကန်ဆိုရအနေနဲ့လည်းအကူအညီထောက်ပံ့မှုတုံ့ပြန်မှုတိုက်တွန်းထားပါရဲ့ဒီခိုင်တီနယ်ကအချက်အလက်ကိုဒီနေ့ဆန္ဒကံကြွယ်ဖြစ်ရှိမှုပြက်ကွက်ခဲ့မယ်ဆိုရင်ရရှိကျိုးဆက်တွေဟာဒေသလုံးနဲ့တစ်ကမ္ဘာလုံးကိုပါရက်ကက်လာနိုင်ကြောင်းလည်းအမေရိကန်ထက်လို့တမတ်တွေကသတိပေးထားကြတာပါအမေရိကန်ဆိုရတာဝန်ရှိသူတွေထက်ပြည်ပုံရစာကိုလက်မှတ်ရေးထိုးခဲ့သူ22ဦးထဲမှာတော့ထက်လို့တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်ထက်လို့တော်မှဘန်ကာရင်ထက်လို့တော်လက်နက်ကန်တပ်ဖွဲ့များရဲ့ကော်မတီဥက္ကဋ္ဌဂျွန်မကိန်းတို့လည်းပါဝင်ကြပါတယ်ရှေ့သတင်းပတ်ထက်မှာလည်းအမေရိကန်အောက်လို့တော်နိုင်ငံခြားရေးကော်မတီကရွေးချယ်ချက်တဲဆိုတဲ့ခေါင်းစဉ်နဲ့ကျန်းမာရေးတစ်ခုလုပ်ဖို့စီစဉ်ထားပြီးမကြာခင်ကပဲဒီမနက်နိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှိတောင်အရှောက်ကြီးကဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ဖစ်မာဖီလဲတက်ရောက်ဆက်ဆံမှုဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်